မြောက်မီမျိုးကစခန်းကိုဆုံးခွာပြီးတော့ထွက်ပြေးတိန်းဆောင်လာတဲ့ခလာရနှစ်ခွန်ကတပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ထိုင်းမြန်မာချစ်ကြီးတရနှစ်အနီးမှာရှိနေကြတဲ့နေရာကို KLLA PDF ပူးပေါင်းတပ်တွေကဒီကနေ့ဧပြီလ12ရက်နေ့ညနေမှာဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မို့လို့ချစ်ကြီးတရနှစ်အနီးမှာပြစ်ခတ်မှုတွေဖြစ်ပွားနေပါတယ်။ကရင်ပြည်နယ်မြဝတီမြို့မှာတခုတည်းကျန်နေတဲ့ခလာရနှစ်ခွန်ကစခန်းကို KNU နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်မှာစစ်ကောင်စီတပ်သား100လောက်ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးတိန်းဆောင်လာကြတာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ကရင်ပြည်နယ်မြဝတီမြို့မှာ
တခုတည်းကကျန်တဲ့ခလာရနှစ်ခွန်ကစခန်းကိုကယန်ယူနဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိတ်လိုက်ပြီးတဲ့နောက်စခန်းကိုစုတ်ခွာထွက်ပြေးသွားခဲ့တဲ့စစ်သား100ယောက်လောက်ဟာမနေ့တုန်းကစပြီးထိုင်းမြန်မာချစ်ကြီးတရားနှစ်အနီးမှာကရုတ်ကျင်းတူပြီးစခန်းချထားပါတယ်။ABLA12ရက်နေ့ညနေပိုင်းမှာတော့ KNLA PDF ပူးပေါင်းတပ်တွေကအဲ့ဒီနေရာကိုဒရုန်းတွေနဲ့ဘုံးတွေကျဲချလိုက်ပြီးတဲ့နောက်ပြစ ပူကန်ယူကန်ယူကပူပေါင်းတပ်ပေါင်းလို့သွားတယ်ပြောဒီတုံး20နဲ့ဖုံးတုံးလုံးသွားပြီးတော့အမှတ်နဲ့တရားအထိုက်မှာဒီကျောင်းမြန်မာစစ်တပ်ဆက်တဆွဲပြီးတော့ဒီနေ့တဲ့နေရာကိုသွားပြီးပစ်ချတာမှာစစ်တပ်ကခါကြတော့ဥပကတွေပြီးတော့အဲတပ်ဖက်ကလည်းပြန်ပြီးပစ်ခတ်တယ်ပေါ့စနေငယ်တွေကအခုဒီမှာဟိုအဲ့လိုမျိုးသွားပြီးပစ်ချလိုက်ခတ်ကြတော့နှစ်ဖက်ပြန်လာပစ်ခတ်မှုတွေဖြစ်နေတယ်ပေါ့အဲ့တရားအထိုက်မှာ
ဆိုင်ဘက်ကလည်းမြန်မာဘက်ကနေနေဆက်ဖြတ်ကျော်ပြီးလက်နက်ကြီးစံတွေကြောက်ရောက်မှာကိုစိုးရင်ပြီးလုံခြုံရေးအပြင်းနဲ့တောက်ကျက်နေတယ်လို့လည်းဆိုပါတယ်
။ဆိုင်းစစ်တပ်ကငကိုတွေကဒီဘက်မှာဆိုင်းဘက်မှာလုံခြုံရေးယူထားပြီးသား။ဆိုတာအဲ့ဒီစစ်ကောနှစ်ကောတရာထိုက်မှာအဲဆုံးပို့တာကျွန်တော်ကားငါးကြီးအောင်ရှိ
ခုနာရီဝက်အတွင်းမှာပဲပြစ်ခတ်မှုတွေဆက်ရှိနေပြီးညအချိန်မှာဘလို့အခြေအနေတွေဖြစ်လာမယ်ဆိုတာကိုတော့မသိရသေးပါဘူး။အခုဆိုရင်ထောင်နဲ့ချီရှိတဲ့မြဝတီမြို့ကန်တွေဟာမင်းဆောက်ဖက်ကိုထွက်ပြေးလာနေသေးဖြစ်ပါရဲ့ရှင်။